ရာစီယာစစ်ထုတ်လုပ်မှုဆိုပြီးရေကာတာဆောက်လုပ်မှုတွေဟာတဘာဝပတ်ဝန်းကျင်နဲ့မြစ်တင်းကုန်မှုအန္တရာယ်အများဆုံးကျရောက်စေနိုင်တဲ့အကြောင်းမြစ်ကြောင်းနဲ့ရေကာတာဆောက်လုပ်ရေးလုပ်ငန်းဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကတာဝန်မြစ်ရာစီယာစစ်ထုတ်လုပ်ရေးရေကာတာတွေနဲ့ပတ်သက်လို့ကန့်ကွက်နေချိန်မှာခုလိုသတိပေးချက်များပေါ်ထွက်လာတာဖြစ်ပါတယ ဲ့တဝိုင်းတိရစ္ဆာန်ကာကွယ်ရေးဖွဲ့ကြီး WWF ကသတိပေးထားပါတယ်။စင်ကာပူတက္ကသိုလ်ရဲ့ငြိမ်းစားဒုက္ခမရင်ဖွဲ့ဝင်စီးပွားရေးပညာရှင်ဒေါက်တာခမောင်ကြည်ကတော့သူလေးလာကြည့်သမျှရေကာတာဆောက်လုပ်ခြင်းကြောင့်အမြတ်ဆွမ်းရည်လို့မြင်ရပဲနဲ့ရေရှိမှာခက်ခဲတွေကြုံရနိုင်တယ်လို့အခုလိုသတိပေးပါတယ်
။လုံးသမျှရေကာတာတွေကအကုန်လုံးအရှုံးကြီးပဲဗျာ။တစ်ခုမှမမြတ်ဘူး။နောက်ပြီးလို့ရှိရင်ဆန်နေကြလို့ရှိရင်ဆွတ်တက်ဖြစ်သွားတော့ဆွတ်တက်ဆိုတာမြစ်ကပြန်ကောသွားတော့အဲ့ဒီရေကာတာပြန်ကောသွားတယ်ဒီကျွန်တော်တို့နှုံးနေတက်လာတော့ဟာတစ်ခါပြန်ပြီးဆဲရတယ်ဆဲတဲ့ခါကျတော့ဘီလန်နဲ့ချီပြီးကုန်တာပဲအဲ့တော့ရေကာတာလုံးသမျှအရှုံးကြီးပဲပြန်လဲမပေးနိုင်ဘူးအဲ့ဒီရေကာတာအတွက်သုံးနဲ့ပတ်စံနေဘူးလည်းပဲဝေါ်ဘန့်တို့ဘာတို့ကချီထားတဲ့ဟာလေပြန်မဆက်နိုင်ဘူးဗျာ
ကြီးခဲ့တဲ့မလ22ရက်နေ့နိုင်ငံတကာရေထင်းသိမ်းကာကွယ်ရေးနေ့တုန်းကလည်းအာရှနိုင်ငံတွေအတွင်းမှာမြစ်ကြောင်းတွေခြောက်ခမ်းလာတာမြစ်ရေတိမ်ကော့လာတာတွေနဲ့ပတ်သက်ပြီးတော့ WWF အဖွဲ့ကြီးကအဓိကထောက်ပြခဲ့ပါတယ်တလမြေပါဝင်အာရှဒေသကမြစ်ကြီးဆယ်ခုတည်တည်မတန်ဆခုံလဲမှုရာသီဥတုအပြောင်းလဲနဲ့ရေကာတာဆောက်လုပ်မှုတွေကြောင့်တစ်ဖြည်းဖြည်းတိမ်ကောလာနေပြီဆိုပြီးသတိပေးခဲ့တာပါရေကာတာဆောက်လုပ်မှုတွေကြောင့်ရေချောင်းတွေပြောင်းလာပြီးရေဆန်ရတဲ့အန္တရာယ်နဲ့ပတ်သက်လို့လဲဒေါက်တာခမောင်ကြီးကအခုလိုရှင်းပြပါတယ
်တန်လွင်မြစ်ကအခြေအနေကတော့ကျွန်တော်ပြောပြတော့တန်လွင်နဲ့မကမဲခေါင်နဲ့အတူတူပဲအဲ့ဒါတန်လွင်ရောမဲခေါင်ရောကျွန်တော်တို့ကောသွားတာမှာအဲ့ရေကာတာဆောက်တယ်ဆိုတော့ကရေစီးချောင်းကြီးတစ်ခုလုံးကတန့်သွားပြီးတော့အဲ့ဒီနေရာမှာရှိတဲ့ဟာတွေကအကုန်လုံးကငကွာဆက်ပြုတ်လုံးတိုင်နေတဲ့နေရာတွေအခါရပြည့်စည်သွားမယ်အဲ့ဒီနေရာတွေမှာမလုံနိုင်တော့ရေတွေကတင်းနေမှာဘူးဗျအဲ့တော့ရေတွေတင်းနေတဲ့ဆိုတော့ကရာသီဥတုပြောင်းသွားတဲ့အပြင်အဲ့ဒီနေရာမှာရှိတဲ့ကျွန်တော်တို့သဘာဝအခြေအနေတွေပြောင်းသွားတော့ကအဲကျွန်တော်တို့ခုနပြောတဲ့တဘာဝသရိစာနေပါညာတွေအကုန်လုံးဒါတွေ habitat တွေအကုန်လုံးပေါ့လေ
ရေအားလျက်စစ်တာဘေးစက်ယုံတွေတိစောက်နိုင်တဲ့အတွက်လျက်စစ်တာရောင်းရတဲ့ငွေကိုရတာမှန်တယ်ဆိုပေမဲ့လည်းတဘာဝပတ်ဝန်းကျင်မြစ်ကြောင်းနဲ့စက်ပြေးလုပ်ငန်းတွေပျက်စီးတာတွေနဲ့နှိုင်းရှင်မဲ့ဆိုရင်မကာမိဘူးလို့ဒေါက်တာခမောင်ကြီးကထောက်ပြပါတယ်သူကဒီလိုရေကာတာဆောက်လုပ်တာတွေအပြင်တစ်ခုတ်လဲမှုတွေကလည်းမြစ်ရေတိမ်ကောမှုရဲ့အဓိကအကြောင်းတွေဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာတစ်ခုတ်လဲမှုတွေရဲ့ကျိုးဆက်ဖြစ်ဧရာဝတီမြစ်တောင်တိမ်ကောလာနေပြီးဒါတိုင်းပြည်ကိုဖျက်ဆီးတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ရှုံချပြောဆိုပါတယ
်။ဧရာဝတီမြစ်ကောတာလေဧရာဝတီမြစ်ရဲ့မြစ်လက်တက်တွေလာတဲ့နေရာမှာရှိတဲ့တစ်တော်တွေအခုခုတ်ပစ်တော့တာ။အဲ့ဒီတစ်တော်တွေကရေကို retain လုပ်မထားနိုင်ဘူး။ရေကိုဆောင်မထားနိုင်ဘူး။အမင်းတကယ်လို့တစ်တော်တွေသာရှိနေလို့ရှိရင်ရေတွေကိုမိုးထဲမှာဆောင်ထားပြီးတော့နောက်တွေကြရမှဒါတွေကတစ်ဖြည်းဖြည်းထွက်လာတယ်။အဲ့တော့အဲ့လိုထွက်လာတဲ့ရေကမရှိတဲ့အခါကျတော့ကဧရာဝတီမြစ်ရဲ့ရေဟာလူပိုင်းဆိုလို့ရှိရင်အခုသိတဲ့အတိုင်းပဲကျွန်တော်ကြားနေရတော့သင်မောသွားတာတော့မှပဲကျွန်တော်တို့ ARD မြင့်နဲ့ထက်နဲ့အောင်နဲ့သင်မောသွားဖို့ကတော့မှပဲလွယ်တော့အတိပင်ကတနည်းကြတဲ့ခါကျတော့ဗမာ ARD မြင့်ကကောသွားတာမှပဲ ARD မြင့်ကောသွားလို့ရှိရင်အဲ့ဒီသူတို့ဗမာပြည်ချစ်တဲ့တိုင်းပြည်ကြီးကနောက်ဆုံးမှမပြတ်ပြတ်အောင်သူတို့လုပ်နေတာပဲ
စင်ကာပူတက္ကသိုလ်ရဲ့ငြိမ်းစားဒုက္ခမိန်အဖွဲ့ဝင်စီးပွားရေးပညာရှင်ဒေါက်တာခမောင်ကြည်ပြောပြပါတော့ခင်ဗျာ